Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလတိကမှာရှင် March 13ရက်မေလ13ရက်ပုတ်ထုနေ့ညနေခင်း6နာရီခွဲနေ9နာရီထိစီစဉ်တွေကိုလိုင်းတိုမီတာ7925ရောအနေနဲ့တက်ရထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့အောင်ပါ။ဒီညနေချင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးသွားမှာပါ။နီပေါနိုင်ငံမှာအင်္ဂါနေ့ကငလင်ကြီးထပ်မံလုပ်ခဲ့ပြီးတဲ့နောက်လူဒါဇင်တော်တော်များများသေဆုံးပြီးထောင်ထဲချီတန်ရန်ရခဲ့တာ။မြောက်ကိုရီးယားကာကွယ်ရေးဝန်ကြီးဖျောင်ယောင်ချိုအခမ်းအနားတစ်ခုအတွင်းမှာအိပ်ပျော်သွားခဲ့တာကြောင့်အရေးယူတဲ့အနေနဲ့သူ့ကိုလေရင်ပစ်ဆက်တနက်နဲ့ပြစ်ခတ်ကွပ်မြက်လိုက်တာ။ဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်နားလောင်ရေ
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နဲ့ရိုဟင်ဂျာလို့ခေါ်တဲ့ပင်လယ်ထဲမျောနေတဲ့လေဆီပြေဒုက္ခသည်တွေအရင်နဲ့ပတ်သက်လို့အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့ပူးပေါင်းဆောင်ရွက်ကြဖို့45 rights လို့အခွင့်အရေးအဖွဲ့ကတောင်းဆိုလိုက်ပါတယ
်။ Very concerned that there are boats of stranded Rohingya and Bangladeshi at sea and we're calling on
45 rights ရဲ့အမှုဆောင်ညွှန်ကြားမှုပါရှင်။အတရင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပေးပါမယ်။ဒါအပြင်ကုကန့်ဒေတာကိုမြန်မာစစ်တပ်ဖက်ကဒုတိယနေ့အဖြစ်ထိုးစစ်ဆင်ခဲ့တဲ့နောက်ဆုံးအခြေအနေမေးမြန်းတင်ပြချက်ရခိုင်ပြည်နယ်မောင်နှောမြို့မှာမွတ်စလင်လူမျိုးအများပိုင်တဲ့ဈေးဆိုင်ခန်း20ကျော်မိလောင်တဲ့တဲ့ရင်နဲ့နိုင်ငံတကာသတင်းမှာတော့မြောက်ကိုရီးယားကာကွယ်ရေးဝန်ကြီးနဲ့တခြားထိပ်တန်းတာဝန်ရှိသူ3ဦးကိုမြောက်ကိုရီးယားအစိုးရကကွပ်မျက်လိုက်တဲ့တဲ့ရင်တွေကိုကြားရမှာပါ။အခုရင်ဆုံးတော့ပုတ်ထုနေ့ထိပ်တန်းရောက်တဲ့ရင်တွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင်။
နီပေါနိုင်ငံမှာအင်္ဂါနေ့ကပြင်းအား9.3ရှိတဲ့ငလင်ကြီးလှုပ်ခဲ့ပြီးတဲ့နောက်ဒီကနေ့နောက်ဆက်တွဲငလင်တွေထပ်လှုပ်ပါတယ်။ဒီမတိုင်ခင်သတင်း3ပတ်ကြာတော့ကပြင်းအား9.8ငလင်ကြီးလှုပ်ခဲ့လို့လူပေါင်း 8,000 ကျော်သေဆုံးခဲ့ရပြီးတဲ့နောက်ကုညီကေစေးလှုပ်သားတွေကစားရည်ရိတ်ခါအထောက်ပံ့တွေဖြန့်ဝေပေးဖို့စက်ပြီးကြိုးစားနေကြတော့ပါပဲ။အင်္ဂါနေ့ကလှုပ်တဲ့ငလင်ကြောင့်လူ65ဦးသေဆုံးကြောင်းအတည်ပြုထားပြီးနောက်ထပ် 2,000 နီးပါးဒဏ်ရာရတယ်လို့နီဖောပြည်ထရေးဝန်ကြီးဌာနကပြောပါရယ်။ပိုးပြီးတော့ဝေးလံတဲ့ငလင်ဒဏ်သင့်ဒေသတွေစီရောက်ဖို့တာဝန်ရှိသူတွေလှုပ်ဆောင်နေကြတာနဲ့အမျှသေဆုံးဒဏ်ရာရသူအရေအတွက်တိုးလာမယ်လို့ခန့်မှန်းထားပါရယ်။နောက်ဆက်တဲ့ငလင်တွေကြောင်းအဆောက်အဦတွေပြိုကျနိုင်တယ်ဆိုတဲ့ဆိုရင်စိတ်နဲ့လူတွေဟာအိမ်ပြင်ဘက်ကိုလည်းထွက်အိတ်ကြပါရယ်။အင်္ဂါနေ့ကလေးကနောက်ဆက်တဲ့ငလင်အခြေ20လောက်လှုပ်ပြီးပြီလို့အမေရိကန်ဘူမိပေရာတိုင်းတားရေးဌာနကပြောပါရယ်။ငလင်ဘေးနံတင့်သူတွေအတွက်အစားအစာရေနဲ့နေစရာအမိုးကာတွေကိုကူညီဖို့အစိုးရနဲ့အကူအညီပေးရေးအဖွဲ့တွေလှုပ်ဆောင်နေတာရက်တော်ကြာခဲ့ပါပြီ။ပြီးခဲ့တဲ့လငလင်တန်းအရေးပေါ်ကူညီကယ်ဆယ်ရေးအတွက်လိုအပ်တဲ့ရမုံငွေဒေါ်လာ415သန်းမှ22သန်းပဲရသေးတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့သတင်းပါမှာပြောပါရခင်ဗျာ
ပါကစ္စတန်နိုင်ငံမှာတော့ကရာချီမြို့မှာဘတ်စကားတစ်စီးကိုတနတ်သမားတွေကတိုက်ခိုက်တာကြောင့်အမျိုးသမီး16ယောက်အပါအဝင်လူ43ယောက်ထဲမှာနေသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်သေဆုံးသူတွေဟာလူနည်းစုရှီယာအစ္စမီလီမွတ်စလင်တွေပါမော်တော်ဆိုင်ကယ်တွေနဲ့လူ6ယောက်ကဘတ်စကားကိုရုတ်တရက်တိုက်ခိုက်ပြီးတော့ကားပေါ်တက်ပြီးခီးတွေကိုပစ်ခတ်တာလို့ပြည်내ရဲတပ်ဖွဲ့စစ်ဆေးမှုချုပ်ဂူလမ်ဟေဒါဂျမီလ်ကပြောပါတယ်ခီးတွေကတနတ်သမားတွေကိုသူတို့ကိုလာလူတဲ့လူတွေလို့ထင်ပြီးမိုဘိုင်းဖုန်းတွေပတ်စံတွေပါတဲ့သူတို့မှာပါတဲ့ပစ္စည်းတွေကိုချက်ချင်းထုတ်ပေးကြပြီးအသက်ချမ်းသာပေးဖို့တောင်းပန်ခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒါပေမဲ့တနတ်သမားတွေကချီးတယ်တွေကိုခေါင်းကုန်ခိုင်းထားပြီးတနတ်တွေနဲ့ပြစ်တက်လိုက်တာလို့ဆိုပါတယ်ဘတ်စကားပေါ်မှာပါတဲ့ကလေးနှစ်ယောက်နဲ့ရင်မောင်းကိုတော့တနတ်သမားတွေကမပြစ်ဘဲရှေးုံကိုမောင်းဖို့ရင်မောင်းကိုအမိန့်ပေးခဲ့တာပါအခင်းဖြစ်တဲ့နေရာကရတဲ့ထောက်ထားတွေရတိုက်ခိုက်တာမှာသုံးတဲ့လက်နက်တွေထဲမှာဆက်တနတ်အလက်စားတွေနဲ့6 mm pistol တနတ်တွေပါတယ်လို့မှုကင်းဆောင်ဆိုင်အဖွဲ့အကြီးအကဲကပြောပါတယ
်။ရုရှားနဲ့ရုရှားလိုလာတဲ့ယူကရိန်းခွတ်တဲ့သမားတွေယူကရိန်းအရှေ့ပိုင်းအကြမ်းဖက်မှုတွေအဆုံးသတ်စေဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးစာချုပ်တိုင်လှုပ်ဆောင်မှုအရေးကြီးတဲ့အချိန်ကိုရောက်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဝန်ကြီးကယ်ရီယာတူရကီကအတလီယာမှာနေတိုနိုင်ငံသားဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာအခုလိုပြောကြားလိုက်တာပါ။မနေ့ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့နိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဟာရုရှားကဆိုချီအပန်းဖြေမြို့ကလေးမှာတွေ့ဆုံခဲ့ပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ယူကရိန်းနဲ့ဆီးရီးယားမှာဖြစ်နေတဲ့တိုက်ပွဲတွေလို့ရှုတ်ထွေးတဲ့ကမ္ဘာပြဿနာတွေနဲ့ပတ်သက်ပြီးအဆုံးအဖြတ်ပေးနိုင်သူတွေချင်းတိုက်ရိုက်တွေ့ဆုံဆွေးနွေးတာကလွယ်လွယ်တခြားအစားထိုးလုပ်ဆောင်ဖို့မရှိဘူးလို့ရုရှားမှာရှိနေတော့ဝန်ကြီးကယ်ရီကပြောကြားခဲ့တာပါယူကရိန်းနဲ့ဆီးရီးယားအရေးကိစ္စတွေနဲ့ပတ်သက်ပြီးတဝရကွဲလဲနေတဲ့ရုရှားနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာစစ်အေးခေတ်နောက်ပိုင်းအတင်းမာဆုံးအနေအထားကိုရောက်နေချိန်မှာဝန်ကြီးကယ်ရီအခုလိုရုရှားကိုတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ရေမြမာလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအတွက်အပြစ်ခံရစင်းစတင်လိုက်တာကို ကုလသမဂ္ဂလုံခြုံရေးကောင်စီကကြိုဆိုလိုက်ပါတယ်။တဆက်တည်းမှာပဲတိုက်ခိုက်နေသူတွေအနေနဲ့အဲ့ဒီမှာလိုအပ်နေတဲ့အစားအစာနဲ့ဆေးဝါးအပြင်လောင်စာဆီရီပါအရက်သားတွေရနိုင်အောင်ခွင့်ပြုပေးဖို့တောင်းဆိုလိုက်ပါတယ်။မနေ့ကအင်ကားနဲ့ပြစ်ခတ်ရစေးစတင်လိုက်ပြီးတဲ့နောက်မှာလုံခြုံရေးကောင်စီကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပြီးရည်မင်းပြဿနာအဖြေရှာဖို့ဂျောင်းဝင်စစ်ဆက်ပေးမယ်အစည်းအဝေးတက်ခေါ်ယူဖို့ပါကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကိုတောင်းဆိုလိုက်ပါတယ်။ရည်မင်းမှာဆွေအတက်တွေနဲ့ဟူသည်တပုံတွေချဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တေဆုံးရသူပေါင်းက1500ကျော်ရှိခဲ့တာပါ။ရည်မင်းဆွေအတက်တွေကိုတော့ sorry ဥဆောင်တဲ့မဟာမိတ်တွေကမတ်လကစားပြီးလေးချောင်းစီအကူအညီတွေကိုပေးခဲ့တာဖြစ်ပါတယ်။မဟာမိတ်အဖွဲ့ပြောခွင့်ရအမက်တ်အယ်အစရီကတော့ sorry တွေဘက်ကအပြစ်ကရစင်းအတိုင်းလိုက်နာမှာဖြစ်ပေမဲ့တပုံတွေရဲ့လှုပ်ရှားမှုကိုတော့ထောက်လှမ်းရင်းလေရင်တွေထောက်လှမ်းမှုတွေနဲ့ဆက်လက်စောင့်ကြည့်သွားမယ်လို့ဆိုပါတယ
်ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်တယ်ဦးနေညနေကင်းသတင်းတွေကို FOI ကနေဆက်လက်ကြီးညာနေပါတယ်စစ်ဘက်ဆိုင်ရာအခမ်းအနားတစ်ခုအတွင်းအိပ်ပျော်သွားခဲ့တဲ့ကာကွယ်ဝင်ကြီးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကကွန်မြတ်လိုက်တယ်လို့တောင်ကိုရီးယားအမျိုးသားထောက်လှမ်းရေးအေဂျင်စီကပြောဆိုလိုက်ပါတယ်ဖျောင်ယောင်ချိုဧပြီလ30ရက်နေ့ကလေရင်ပစ်စစ်သည်နဲ့ပစ်ခတ်တပ်ဖြတ်ခဲ့တာကိုမြောက်ကိုရီးယားအရာရှိယာနဲ့ချီးပြီးကြီးရှုခဲ့တယ်လို့တောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီလက်ထောက်ညွှန်ကြားရေးမှူးကဗိုလ်တဲဟူးနေရုံကပြောဆိုပါရယ်မစ္စတာကင်ဂျုံမန်ဟာသူ့အပေါ်အတိုက်ခံပြုသူသူ့ရဲ့အာဏာကိုထိပါဖို့ကြင်ရင်သူတွေကိုတီးခံလို့မရှိသူအဖြစ်လူသိများပါရယ်အခုနှစ်အတွင်းမှာလဲသူ့ပေါ်ပုံကံမှုနဲ့အစစ်မြစ်အရာရှိ15ဦးကိုအရေးယူကွပ်မြတ်ခဲ့ပြီး2013ခုနှစ်တုန်းကလဲသူ့ရဲ့ဦးလေးတော်သူကိုသစ္စာဖောက်မှုနဲ့ကွပ်မြတ်ခဲ့ပါတယ်။လွန်ခဲ့တဲ့တစ်နှစ်လောက်ကမှကာကွယ်ရေးဝန်ကြီးဖြစ်ခန့်ခဲ့ရတဲ့ Mr. Hyung ဟာအရင်ကလဲ Mr. Kim ကိုပြန်လည်ပြောဆိုခဲ့မှုတွေရှိခဲ့ကြောင်းကြားသိရတယ်လို့တောင်ကိုရီးယားသတင်းဌာနယုံမှတ်ကဆိုပါတယ်။အခုလိုမျိုးကာကွယ်ရေးဝန်ကြီးအပေါ်အရေးယူကွပ်မြတ်ခဲ့ရတဲ့ပတ်သက်လို့မြောက်ကိုရီးယားမှာလူသိရှင်ကြားပြောဆိုတာမျိုးတော့မရှိပါဘူးခင်ဗျာ။
တောင်ကိုရီးယားအရန်စစ်သားတဦးရဲ့ပြစ်ခတ်မှုကြောင့်အရန်စစ်သားတဦးသေဆုံးပြီးတခြားသုံးဦးဒဏ်ရာရခဲ့ပါတယ်။သူလည်းတနက်နဲ့ပြစ်ပြီးတက်တည်သွားခဲ့တာပါ။တောင်ကိုရီးယားစီးရဲလက်ကျင့်မှုတစ်ခုအတွင်းမှာအခုလိုတနက်နဲ့ပြစ်ခတ်ခံမှုတွေဖြစ်ပွားခဲ့တာလို့တောင်ကိုရီးယားအရာရှိတွေကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။အခုလိုပြစ်ခတ်တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပဲစစ်တပ်ကလည်းစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအသက် 18 နှစ်ကနေ 35 နှစ်အရွယ်အမျိုးသားတွေအတွက်စစ်တပ်မှနှစ်နှစ်တာဝန်ထမ်းဆောင်ရမယ်လို့သတ်မှတ်ထားတာပါ။ဒါကလုံခြုံရေးဆိုင်ရာချင်းချောင်းနေတဲ့အင်းကြီးချင်းမြောက်ကိုရီးယားရန်ကိုကာကွယ်နိုင်မှုရည်ရွယ်ပြတ်ထန်းထားတာဖြစ်ပါတယ်။ဒီလိုနှစ်နှစ်တာဝန်ထမ်းဆောင်ပြီးရင်ပုံမှန်လေ့ကျင့်သင်တန်းတွေတက်ရတဲ့အရန်တပ်ဖွဲ့ဝင်ဖြစ်တဲ့နောက်ထပ်နှစ်တော်ကြာတာဝန်ထမ်းဆောင်ရမှာလည်းဖြစ်ပါတယ်။အခုလိုတနက်နဲ့ပြစ်ခတ်မှုတွေဟာတောင်ကိုရီးယားစစ်တပ်မှာတာဝန်ထမ်းဆောင်နေသူတွေကြားမကြခဏဖြစ်ပွားနေရှိပေမဲ့ဒီအရန်စစ်သားတွေကြားမှာတော့ဒါမျိုးဖြစ်လေတိတ်မရှိပါဘူး။
တရုတ်နိုင်ငံမှာ2009ခုနှစ်ကစလို့တရားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပေမဲ့ဥပဒေအစ်တွေအောက်မှာလက်တလုံးကြားလုပ်မှုတွေရှိနေတာကြောင့်အကျဉ်းသားတွေအပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေကတော့ဆက်ရှိနေသေးပဲလို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ရဲ့အစိုးရခန်းစားတဲ့မှာဖော်ပြထားပါတယ်ရာဇဝတ်ပြစ်မှုတွေကိုမမှန်ကန်ကန်စုံစမ်းစစ်ဆေးဖို့ဝန်ထမ်းလုံလုံလောက်လောက်မရှိတာကြောင့်ရဲတွေကအကျဉ်းသားတွေကိုမကြာခဏဆူသလိုနှိမ့်ဆက်ညှဉ်းပန်းပြီးဝန်ခံခိုင်းတာမျိုးအကြီးအကျယ်လုပ်နေတော့မယ်လို့ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချောင်ရင်းကတော့တရုတ်နိုင်ငံဟာတရားဥပဒေစိုးမိုးတဲ့နိုင်ငံတစ်ခုဖြစ်တဲ့အတိုင်းအစီရင်ခံစာမှာဖော်ပြသလိုမျိုးနှိမ့်ဆက်ညှဉ်းပန်းပြီးအတင်းအကျပ်ဝန်ခံခိုင်းတာမျိုးကိုတားမြစ်ထားတဲ့အကြောင်းတကယ်လို့ဒီလိုအခြေအနေမျိုးရှိတယ်ဆိုရင်ကျူးလွန်သူကိုတရားဥပဒေနဲ့အညီအရေးယူသွားမှာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်စစ်ဆေးမိမှမှုတွေကိုဗီဒီယိုကင်မရာရှေ့မှာလုပ်ပြပေမဲ့နှိမ့်ဆက်ညှဉ်းပန်းပြီးအတင်းကျပ်ဝန်ခံခိုင်းတာတွေကိုတော့ကင်မရာတွေမရှိတဲ့မမြင်ကိုရာမှာလုပ်ကြတယ်လို့အစိုးရကံစားကဆိုပါတယ်။ဒီအစိုးရကံစားကိုတိတ်မကြခင်တုန်းကဖမ်းဆီးထိန်းသိမ်းခံခဲ့ရသူ48ဦးနဲ့မိသားစုဝင်တွေရှင်တွေအစိုးရအရာရှိဟောင်းတွေကိုမေးမြန်းပြီးရေးသားခဲ့တာမှာအကျဉ်းသားတွေကိုစစ်ဆေးမိမှန်းချိန်မှာခြေထိတ်လက်ထိတ်ခတ်ပြီးထိုင်ကုန်မှာတုံ့နှောင်တာအစာရေစာမပေးဘဲလက်ကောက်ဝတ်မှာကြိုးချပြီးနိုင်ငံမှာတွဲလောင်းချထားတာလို့နှိမ့်ဆက်မှုတွေရှိနေတာကိုတွေ့ရတယ်လို့HRW အဖွဲ့ကပြောပါတယ်ခင်ဗျာ
ရွှေပြောင်းဝင်ရောက်သူထောင်ပေါင်းများစွာပါလာတဲ့လေတွေကိုထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကကန့်အကန့်မခံဘဲပင်လယ်ပြင်ထဲမှာပဲရှိနေအောင်ဆက်လုပ်သွားမယ်လို့ထိုင်းအကြီးအကဲတာဝန်ရှိသူတူကပြောပါတယ်ဒုက္ခရောက်တဲ့အခြေအနေမျိုးကိုရှောင်နိုင်အောင်အလင်းမြန်ကူညီကယ်ဆယ်ရေးတွေလုပ်ပေးဖို့က ကုလသမဂ္ဂကပန်ချထားတဲ့ကြားကအခုလိုပြောလိုက်တာပါလူမှောင်ခိုကုသူတွေဆန့်ပြစ်သွားကြပြီးတဲ့နောက်မှာထောင်ပေါင်းများစွာသောရွှေပြောင်းဝင်ရောက်သူတွေဟာဆာလောင်နေသူတွေဖျားလာနေသူတွေနဲ့အတူအရှိတောင်အာရှဒေသပင်လယ်ပြင်ထဲမှာရှိနေကြတယ်လို့ကုလသမဂ္ဂကပြောပါတယ်လူမှောင်ခိုကုသူတွေကိုထိုင်းဆိုကနှိမ်နှင်းဖြိုခွဲနေတာမို့ဒီလိုအခြေအနေကိုရောက်နေတာလို့ပြောပါတယ်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေဘက်ကဒီရွှေပြောင်းဝင်ရောက်သူကိစ္စနဲ့ပတ်သက်ပြီးလူသိရှင်ကြားတင်ဝန်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူးကုလသမဂ္ဂပန်ချချက်ပေါ်မှတ်ချက်ပေးဖို့မလေးရှားပြည်ရဲ့ဝန်ကြီးဌာနကညှင်းဆိုပြီးအင်ဒိုနီးရှားတာဝန်ရှိသူတွေဘက်တော့မှတ်ချက်ပေးမဲ့သူမရှိသေးပါဘူ
းပို့ထူနေနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ဒေါခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ Indonesia, Malaysia, Thai နိုင်ငံတို့အနေနဲ့အတူပူပေါင်းပြီးပင်လယ်ထဲမျောနေတဲ့ Bangladesh လူမျိုးတွေနဲ့ Rohingya တွေကိုကယ်တင်ဖို့လူကုန်ကူးခံရတဲ့ဒုက္ခသည်တွေခိုးလုံလာသူတွေကိုအကူအညီပေးကြဖို့45 rights လူအခွင့်အရေးအဖွဲ့ကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ်။အစိုးရအာဏာပိုင်တွေအနေနဲ့လူကုန်ကူးမှုပြဿနာကိုအလေးထားကင်တွယ်လာကြတဲ့ဆိုပေမဲ့လူကုန်ကူးခံရတဲ့ဒုက္ခသည်တွေကိုတော့ကာကွယ်ကူညီမှုအားနည်းနေတော့မယ်လို့ထောက်ပြပါရယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညုံကပြောပြမှာပါ
။ပင်လယ်ဒဲဒီလေတစင်းနဲ့တွေ့ရတဲ့ရာဂနန်းရှိမဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားရေတပ်ကနေပြီးတော့အစားအသောက်တွေပေးပြီးတော့ပင်လယ်ထဲပြန်လွတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပင်လယ်ထဲမှာလှေတွေနဲ့မျောနေသေးတဲ့လှေစည်းပြေးဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးတော့လူခွင့်ရေးအဖွဲ့တွေရဲ့စိုးရိမ်မှုတွေပေါ်ထွက်လာတာပါပင်လယ်ထဲမှာမျောနေတဲ့လှေတွေကိုကယ်ဆယ်ကူညီရေးအတွက်ပတ်ဝန်းကျင်နိုင်ငံတွေပူးပေါင်းဆောင်ရွက်ကြဖို့နဲ့လှေတွေကန်းကပ်လာလို့ရှိရင်လည်းသူတို့ကိုမပိတ်ပင်ဘူးအရှိတောင်အရှနိုင်ငံတွေကို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းတိုက်တွန်းထားပါတယ်ခလုံလာတဲ့ဒုက္ခသည်တွေကိုပင်လယ်ထဲကိုအတင်းပြန်ပို့တဲ့လုပ်ရဟာနိုင်ငံတကာဥပဒေကိုချိုးဖောက်မှုဖြစ်တယ်လို့45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Matthew Smith က VOA ကိုပြောပါတယ
် We're very concerned that there are boats of stranded Rohingya and Bangladeshi at sea and we're calling
Rohingya နဲ့ Bangladesh လူမျိုးတွေပင်လယ်ထဲမှာလေတွေနဲ့ဟိုမြောက်ဒီမြောက်လဲနေတဲ့အပေါ်မှာကျွန်တော်တို့အတော်လေးစိုးရိမ်ပူပန်မှုဖြစ်မိပါတယ်ဒါကြောင့် Indonesia Malaysia နဲ့ထိုင်းနိုင်ငံတို့အနေနဲ့အတူပူးပေါင်းပြီးတော့ဒီလူတွေကိုအရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ကြဖို့တောင်းဆိုတာပါဒါအပြင်ကမ်းပေါ်ရောက်လာတဲ့ Rohingya နဲ့ Bangladesh တွေကိုအဲ့ဒီနိုင်ငံတွေအနေနဲ့အကာအကွယ်ပေးကူညီကြဖို့တောင်းဆိုပါတယ်ကမ်းကပ်ဖို့ရောက်လာတဲ့လေတွေကိုအာဏာပိုင်တွေကပင်လယ်ထဲအတင်းပြန်ခိုင်းနေတယ်လို့သိရပါတယ်ခိုးလုံလာတဲ့ဒုက္ခသည်တွေကိုအတင်းပြန်မပို့ရဘူးဆိုတဲ့နိုင်ငံတကာဥပဒေကိုချိုးဖောက်မှုဖြစ်ပါတယ်
ပြည်ကနှစ်တွေတုန်းကလည်းထိုင်းရေတပ်ကနေပြီးတော့လှေတွေနဲ့ရောက်လာတဲ့လှေစည်းပြေးဒုက္ခသည်တွေကိုစားသောက်စရာတွေပေးပြီးတော့ပင်လယ်ထဲပြန်မောင်းထုတ်ခဲ့တဲ့အထောက်အထားတွေကြောင့်ထိုင်းအာဏာပိုင်တွေကိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြင်းထန်ဝေဖန်ခဲ့မှုပါတယ်။ထိုင်းနိုင်ငံဟာဆိုလို့ရှိရင်အခုချိန်မှာလူကုန်ကူးမှုတိုက်ဖျက်ရေးကိုအရှိန်မြှင့်လှုပ်ဆောင်လာတာတွေ့ရပြီးတော့ဒီကလေးဆိုရင်တော့ဒီလူကုန်ကူးမှုတိုက်ဖျက်ရေးအတွက်မလေးရှားအစိုးရနဲ့နားလည်မှုစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ထိုင်းနိုင်ငံတွင်လူကုန်ကူးမှုအခြေအနေတွေစိုးရွားနေတဲ့အပေါ်မှာဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ထိုင်းနိုင်ငံကို Tier 3 လူကုန်ကူးမှုအစိုးဆုံးအဆင့်သတ်မှတ်ထားတာကြောင့်ထိုင်းနိုင်ငံရဲ့စီးပွားရေးကိုအတော်လေးထိခိုက်သက်ရောက်မှုရှိစေတယ်လို့ထိုင်းရဲချုပ်ကအဲ့ဒီလက်မှတ်ထိုးပွဲမှာပြောပါတယ်။အလားတူရေးယူမှုမျိုးဥရောပသမ္မတဘက်ကလည်းလှုပ်လာဖို့ရှိတယ်လို့ဆိုပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကိုထိုင်းအနေနဲ့အပြင်းထန်လှုပ်ဆောင်လာတဲ့နေရာမှာလူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့ပို့ပြီးတော့လှုပ်တင်တယ်လို့45 Rights က Matthew Smith ကပြောပါတယ်
။ Well it's positive to see more attention on the human trafficking problem in Thailand by the Thai authorities we are concerned however that not enough
ထိုင်းနိုင်ငံအတွင်းလူကုန်ကူးမှုအခြေအနေကိုထိုင်းအစိုးရကသတိပြုအလေးထားလာတယ်ဆိုတာကောင်းတဲ့လက္ခဏာတစ်ရပ်ပါဒါပေမဲ့လည်းလူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့ဆိုတာသတိပြုမိတယ်ဆိုုံနဲ့အချက်နဲ့မလုံလောက်ပါဘူးအခုထိုင်းဆိုရကအာယုံထားလုံနေတာကလူကုန်ကူးသူတွေကိုဖမ်းဆီးတာနဲ့အဲ့ဒီမှာပါဝင်ပတ်သက်တဲ့အစိုးရအရာရှိတွေကိုစုံစမ်းဖော်ထုတ်ဖို့ပါဒါတွေလောက်တာလဲကောင်းပါတယ်ဒါပေမဲ့လူကုန်ကူးခံရသူတွေလုံခြုံရေးအကာအကွယ်ပေးမှုအကူအညီပေးမှုပိုလုပ်ဖို့တိုက်တွန်းလိုပါတယ
်တစ်ချိန်တည်းမှာတော့ဒီပြဿနာတွေရဲ့အရင်းမြစ်ဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်တယ်လို့မသူစမစ်ကပြောပါတယ်ကမ္ဘာမှာနိုင်ငံမဲ့လူဦးရေအများဆုံးဖြစ်နေတဲ့မြန်မာနိုင်ငံကိုနိုင်ငံတကာဖိအားတွေပို့ပေးဖို့လူမဲ့လူသူကဆိုပါတယ်အခုလိုပြဿနာဟာလည်းဒီမြန်မာနိုင်ငံရဲ့တည်ဆဲဥပဒေတွေကြောင့်ဖြစ်တယ်လို့ထောက်ပြပါတယ်အထူးသဖြင့် Ranger ပြဿနာဟာမြန်မာနိုင်ငံရဲ့တနင်္ဂနွေတည်းပြဿနာမဟုတ်တော့ဘဲနဲ့ပတ်ဝန်းကျင်နိုင်ငံတွေကကူးဆက်လာတာကြောင့် ASEAN အသင်းကြီးအနေနဲ့ထိထိရောက်ကင်တွယ်ဖို့လိုမယ်လို့သူကမြင်ပါတယ
်။ This is a regional problem. This is no one government's problem. And the only effective way to deal with this will be a coordinated regional response.
အခုကိစ္စဟာနိုင်ငံအစိုးရတည်းရဲ့ပြဿနာမဟုတ်တော့ပါဘူး။ဒေသတွင်းပြဿနာဖြစ်နေပါပြီ။ ဒါကြောင့်ကိုင်းတွဲဖြည့်ရှင်းမှုထိရောက်ဖို့ရဒေတာရင်းပူးပေါင်းဆောင်ရွက်မှုတွေရှိမှာဖြစ်ပါလားအရင်မြင့်ပြဿနာကိုဖြည့်ရှင်းနိုင်မှုအရေးကြီးပါတယ
်ရိုဂျာကိဆာဟာမြန်မာနိုင်ငံရဲ့ပြဿနာမဟုတ်တော့ဘဲနဲ့အာဆီယံတစ်ခုလုံးရဲ့စိုးရိမ်စရာအခြေအနေဖြစ်တယ်လို့အလှည့်ကျအာဆီယံဥက္ကဋ္ဌတာဝန်ယူနေတဲ့ဒီမလေးရှားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကလည်းပြီးခဲ့တဲ့လတုန်းကကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပစဉ်မှာပြောခဲ့ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဘက်ကတော့ဒီရိုဟင်ဂျာတွေကိုမြန်မာနိုင်ငံသားအဖြစ်လက်မခံဘဲနဲ့အိန္ဒိယဒီဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့ခိုးဝင်လာသူတွေလို့ပဲစဉ်စစ်မှတ်ပြပြောနေပါတယ်ခင်ဗျာ
ကိုသားညုံစုစည်းတင်ပြသွားတော့ပါရှင် VOA ကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ခုတစ်ဆက်တည်းကိုကန့်ဖက်ကသတင်းတစ်ပုဒ်တင်ပြပါမယ်ကိုကန့်လက်နက်ကင်တို့ရဲ့နန်ချင်မန်ရှမ်းဒေသကတပ်စခန်းကိုမြမစစ်တပ်ဖက်ကဒုတိယနေ့အဖြစ်ထိုးစစ်ဆင်ခဲ့ပါရယ်မနေ့ကတော့လေကြောင်းပစ်ကူနဲ့တိုက်ခိုက်ခဲ့တဲ့နန်ချင်မန်ရှမ်းဒေသမှာဒီကနေ့မှလည်းလက်နက်ကြီးနဲ့ပစ်ကြီးတက်နဲ့ထိုးခဲ့ပေမယ့်စခန်းကိုတော့မသိမ်းနိုင်သေးပါဘူးနှစ်ဖက်တို့ဖက်ကတစ်ဖက်နဲ့တစ်ဖက်အကြအဆုံးတွေရှိတယ်လို့လည်းပြောဆိုနေကြတာပါရှမ်းပြည်အရှေ့ပိုင်းစီးရီအခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ပါရှင်တရုတ်မြန်မာနယ်စပ်မှတ်တိုင်အမှတ်130နဲ့115ကြားမှာရှိတဲ့နန်ချင်မန်ရှမ်းဒေသကကိုကန့်လက်နက်ကင်တပ်တို့ရဲ့အခြေစိုက်စခန်းကိုမနေ့ကလေကြောင်းကနေရဟတ်ယာဉ်တွေနဲ့ပစ်ကူပေးပြီးလက်နက်ကြီးအလုံးရင်သုံးတိုက်ခိုက်ခဲ့ပြီးဒီကနေ့မှလည်းဒုတိယနေ့အဖြစ်နဲ့မြန်မာဓမ္မရဘက်ကလက်နက်ကြီးနဲ့ပစ်ကူပေးပြီးကြီးတက်နဲ့တက်ထိုးခဲ့တယ်လို့ကိုကန့်လက်နက်ကင်တပ်ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ
်နေ့တော့ကျွတ်လို့ကြေးတယ်ပဲရှိပါတယ်ကျွန်တော်ဒီနန်ချင်မန်ရှမ်းဒေသပေါ့ကျွန်တော်ထင်တယ်110ကနေပြီးတော့မှ115လောက်ထိတယ်။အမရီတော့လေကြောင်းကိုမြေပြင်ကကြီးတက်ကောပြီးတော့တန်ချက်ကတင့်ကအလုံးပါပါတယ်။လက်နဲ့ကြီးရလဲတော်တော်စိတ်ပါတယ်။မနေ့တော့ကမနေ့၄နိုင်တော့ညအထိဖြစ်တာကအလုံးပေါင်းလိုက်ရင်လက်နဲ့ကြီးကြီးစံပေါင်းအမြောက်စံပေါင်း2000လောက်ရှိမှတယ်ချတာကျွန်တော်ဒီ1000ကျော်လူရအား1000ကျော်လောက်နဲ့ထိုးစစ်ဆင်ပါတယ်ကျွန်တော်ခန့်မှန်းတော့80ကျော်လောက်ကြာမယ်ဟိုကတန်ရတဲ့လူတော့100လောက်ရှိ
မြန်မာတပ်မတော်ဘက်ကအကြရှုံးနဲ့ပတ်သက်လို့တော့တီးကြအတီးပြုတ်ထားချက်မရှိသလိုအစိုးရဘက်ကလည်းစစ်တီတချို့နိုင်ငံအတွက်အသက်ပေးလှူတယ်လို့ဖော်ပြပြီးအရေးအတွက်ကိုတရားဝင်ထုတ်ပြန်မထားပါဘူးပြီးခဲ့တဲ့တိုက်ပွဲတွေအတွင်းမှာတော့ကိုကန့်လက်နက်ကင်တပ်ဖက်ကအကြဆုံးနဲ့အလောင်း9လောင်းလက်နက်မျိုးစုံ12လက်ကြီမျိုးစုံ9000ကျော်အပါအဝင်လက်နက်တွေသိမ်းဆည်းရမိတယ်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ကိုကန့်လက်နက်ကင်တပ်တို့ခြေကုပ်ယူထားတဲ့တောင်ကုန်း3ခုတို့ကိုသိမ်းနိုင်ခဲ့တယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါတယ်။အင်အားထောင်ကနန်းပဲရှိတယ်လို့ကြေညာထားတဲ့ကိုကန့်လက်နက်ကင်တပ် MNDAA ကိုမြန်မာတပ်မတော်ဘက်ကထိုးစစ်ဆင်နေတာ3လကျော်သွားပြီလည်းဖြစ်ပါတယ်။ရှမ်းပြည်နယ်ရှေးပိုင်းတလွားကကိုကန့်လက်နက်ကင်တို့လှုပ်ရှားရာဒေသတစ်လျှောက်ကိုမြန်မာတပ်မတော်ဘက်ကလူအင်အားလက်နက်အင်အားအတော်များများသုံးပြီးတိုက်ခိုက်နေတာလည်းဖြစ်ပါတယ်။ကိုကန့်တပ်တို့ဆုတ်ခွာသွားတဲ့ဒေသတွေမှာတပ်တွေချထားတာရောလက်ရှိတိုက်ခိုက်နေတဲ့မြန်မာတပ်မတော်ရဲ့အင်အားက1000ကျော်လောက်ရှိမယ်လို့လည်း MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းကခန့်မှန်းပါတယ်။
မနေ့တော့ကျွန်တော်နဲ့အဓိကဖြစ်တာကတော့တပ်မ66ပါ။ဒီနေ့တပ်မကတော့ကျွန်တော်စီမှာမရောက်တဲ့တပ်မဆိုနည်းနည်းပဲရှိတယ်။ဒီပင်တမရအားလုံးရှိရဲကျွန်တော်ဒီမှာအပြည့်တော့မဟုတ်ဘူးပေါ့ဥမာ66တို့11တို့33ကတော့အပြည့်လာတယ်ဒီပင်တမတွေကတော့ဥမာဒီတက်ရင်56ရင်းလာတာလည်းရှိရဲ45ရင်းလာတာလည်းရှိရဲပေါ့ဒါပေမဲ့ဒီနံပါတ်အနေနဲ့ကြည့်ရင်နည်းနည်းကလွဲလို့အားလုံးရှိပါတယ်ကျွန်တော်ဒီမှာကျွန်တော်ခန့်မှန်းတာကတော့15000လောက်တူရင်15000လောက်ရှိပါမှာအမြောက်တက်ရင်အမြောက်ကပြူဟာနှစ်ခုလားမသိဘူးတန်ချက်ကလည်းဘူဟာနှခုတာမသိအဲ့လိုတောင်းထားတာရှိပါတယ်သူတို့အဲ့ဒီခွဲထားပါတယ်ဥမာဒီခုကျွန်တော်နဲ့တိုက်တဲ့နေရာဆိုသူကအဲ့ပြီးခဲ့တဲ့23ရက်နေ့ကျွန်တော်ဧပြီ23ရက်နေ့တော့လည်းဒီမှာဖြစ်ပါတယ်အဲ့တော့ကတော့အတိကတတ်မှာ33နဲ့ဖြစ်တာပါမနေ့တော့ကတော့တတ်မှာ66သူတို့အဲ့လိုပဲဒီလိုပြောင်းရှိနေနေပါတယ်ကျွန်တော် 17 ရက်နေ့တော့က strategy ရကျွန်တော်ဒီစခန်းအပြောင်းရွှေ့လုပ်တာတခုရှိပါတယ်စခန်းအသေးလေးပါဒီပင်တော့ဒီတက်ပွဲကြောင့်ကျသွားတဲ့တခါတော့မရှိပါဘူ
းမြမတက်မတော်ဘက်ကကိုကန့်တို့အပေါ်အပြည့်ရင်းစစ်ဖြစ်သဘောမထားပဲပြီးပါကျူးကျော်စစ်ကိုတိုက်ခိုက်နေသလိုလူအင်အားလက်နက်အင်အားအလုံးရင်းနဲ့တိုက်ခိုက်နေတာဖြစ်တယ်လို့လည်းဦးထွန်းမြလင်းကဆွဆွဲပါတယ်မြမဆိုးရဘက်ကတော့ကိုကန့်လက်နက်ကိုင်အဖွဲ့မြမအမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA ကိုမတရားသိမ်းအဖြစ်ကြီးညာထားတာကြောင့် MNDAA ရဲ့ထုတ်ပြန်ချက်တွေကိုပြည်တွင်းမီဒီယာတွေမှာမဖော်ပြကြဘူးနဲ့ဖော်ပြရင်တည်ဆဲဥရီနဲ့အရေးယူမယ်လို့မြန်မာစာနယ်ဇင်းကောက်စီယာယီကနေတဆင့်ပြည်တွင်းသတင်းဌာနတွေကိုညွှန်ကြားထားပါတယ် ဒီညွှန်ကြားချက်ထွက်လာပြီးနောက်မှာတော့မြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအရင်သတင်းမီဒီယာတွေကိုကိုကန့်ဒေတာစီရေးသတင်းတွေပေးပို့နေတာတွေကိုလည်းရပ်လိုက်ပြီးနိုင်ငံပိုင်သတင်းဌာနတွေကသာဖော်ပြနေတာလည်းဖြစ်ပါတယ်ရှင်
မတင်ကြီးထိုင်မင်းမြန်တင်ပြတော့ပါရှင် VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ကုတ္တဆက်တဲ့နိုင်ငံတကာသတင်းဖက်အလဲမပေးခင်ရခိုင်ဖက်ကသတင်းတပုတ်တင်ပြပါဦးမယ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်မြို့မရက်ွက်မှာမွတ်စလင်လူမျိုးများပိုင်ဆိုင်တဲ့ဈေးဆိုင်ခန်း20ကျော်ညဖက်မီးလောင်တဲ့အတွက်ကြက်သိန်းပေါင်း900နီးပါးဆုံးရှုံးမှုဖြစ်ခဲ့တယ်လို့မောင်နှောမြို့နယ်ရဲတပ်ဖွဲ့မှူးရုံးကအတည်ပြုပြောကြားပါရယ်အကြောင်းဆုံးကိုတော့ထိုင်းအခြေစိုက် VOA သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါရယ်ရှင်
မေလ12ရက်နေ့ည8နာရီကျော်အချိန်ကစပြီးရခိုင်ပြည်နယ်မောင်တော်မြို့ကမွတ်စလင်လူမျိုးများပိုင်ဆိုင်တဲ့ဈေးဆိုင်ခန်း20ကျော်မီးလောင်မှုဖြစ်ခဲ့တာပါည12နာရီကျော်အချိန်လောက်မှာမီးစတင်ရိပ်သက်ခဲ့ပြီးကျက်သိန်း480ဘိုးခန့်ဆုံးရှုံးသွားကြောင်းမောင်တော်မြို့နယ်ရဲတပ်ဖွဲ့မှရဲမှူးကျော်မြဝင်းကအခုလိုပြောပါတယ
်ဟိုမင်းများက8နာရီခွဲပါခင်ဗျဟိုမောမမြတ်ပါဘူးခင်ဗျဟိုပါလေကျွန်တော်ဟိုဆိုင်ကနေရာပြောမဖြစ်တဲ့ခံပေါ်ကမဖြစ်တဲ့ခံဟိုမထက်ဟိုငကဲဝော်ပေါ်ကျွန်တော်ဒီစွန်စိတ်အုပ်တိုက်ပေါ်နော်ဟိုကဲအုတ်တဲ့မကျဲဆောင်နေဖြစ်တယ်။ပိုင်းဟိုပိုင်းရှင်ကတော့သူအခက်ဖွေးအဆန်းဖွေးတော့များတဲ့ပိုင်းရှင်အပြင်တော့သူလေးဝဲပိုင်းတယ်ကော။ဆက်တုပ်ဖြစ်တယ်မုစလင်ဒီကိုလည်းပဲပိုင်းတယ်။ကျွန်တော်ကတော့ချစ်ချင်တယ်ကြိုးစားဖြစ်တယ်။ညာစစ်နေမှာပဲမင်းကအရင်ကြိုးစားတယ်ကော။စစ်နေတာကမှစစ်နေတာကအရင်ကြိုးစားတာကျွန်တော
်။ဟုတ်က
ဲ့။ဒီကမိကတော့ရောလူပြောကမကပါကတော့ရောအဲကျွန်တော်တပုတ်ရောကျွန်တော်ကိုယ်ရုပ်ရောရောသူကတော့မြကြတာပြီးစလာရောက်မြကြအင်ဂျင်ဘောတော့ဒုပနေဆိုင်ကနေအရှင်းဆုံးကတော့ကျွန်တော်လေ့လာရှိတဲ့တုံးလုံးကလည်းအခမ်းအနားကြီ
းဒီဈေးဆိုင်လေးဟာနေကင်းဘက်ဈေးလာထွက်ပြီးညဘက်မှာလူမနေပဲနေကင်းဘက်ကခြေဈေးခွေထွန်းထားခဲ့တာကြောင့်စတင်လောက်ကျွမ်းခဲ့ရတာလို့ယူဆဝယ်ရှိကြောင်းရဲမှုကျော်မြဝင်းကပြောပါတယ်လူတွေညဘက်မှာမနေတဲ့ဆိုင်ကန်းတွေဖြစ်တဲ့အတွက်ထိခိုက်ဒဏ်ရာတေဆုံးမှုတွေတော့မရှိခဲ့ဘူးလို့ဆိုပါတယ်မီးလောင်တဲ့ဆိုင်တွေထဲမှာရွှေဆိုင်အပါဝင်ပလတ်စတစ်ပစ္စည်းဆိုင်ပြိဘောဂဆိုင်ထမင်းဆိုင်တွေပါဝင်နေဆိုပြီးဒေသခံတွေကပြောပါတယ်ညာ12နာရီကျော်ကနေမီးစတင်ငြိမ့်ခဲ့ပြီဆိုပေမဲ့မေလ13ရက်နေ့မနေ့ပိုင်းလောက်ထိငြိမ့်တဲ့နေရဆဲဖြစ်တယ်ဆိုပြီးမြို့ခံတွေကဆိုပါတယ်မောင်တော်မြို့မှာအစ္စလမ်ဘာသာဝင်မွတ်စလင်လူမျိုးအများစုနေထိုင်ပြီးရခိုင်လူမျိုးဗုဒ္ဓဘာသာဝင်အနည်းငယ်သာရှိတဲ့မြို့ဖြစ်ပါတယ်ရှင
်မအေးအေးမှာပါရှင်ခုတော့နိုင်ငံတကာသတင်းတပုတ်တင်ပြပါမယ်မြောက်ကိုရီးယားကကွယ်ရေးဝန်ကြီးနဲ့တခြားထိပ်တန်းတာဝန်ရှိသူ3ဦးကိုမြောက်ကိုရီးယားအစိုးရကကွပ်မျက်လိုက်တယ်လို့တောင်ကိုရီးယားထောက်လှမ်းရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။အခုလိုမျိုးထိပ်ပိုင်းတာဝန်ရှိသူတွေကိုလူသိရှင်ကြားကွပ်မျက်လိုက်တာဟာမြောက်ကိုရီးယားအစိုးရအတွင်ဖြုတ်ထုတ်သက်လုပ်နေတာတွေထဲကနောက်ဆုံးလောက်ဆောင်လိုက်တာဖြစ်ပြီးကင်ဂျွန်အွန်းအစိုးရရဲ့တည်ငြိမ်မှုအပေါ်မှာလည်းစိုးရိမ်မှုတွေရှိလာနေပါတယ်။ VOA သတင်းထောက် Brian Patton Seoul မြို့ကနေပေးပို့ထားတဲ့သတင်းကိုတော့ကိုရနိုင်ကပြောပြပေးမှာပါ။
ဟုတ်ကဲ့ပါမြောက်ကိုရီးယားကာကွယ်ရေးဝန်ကြီးဟင်ယုံချိုးဟာပြီးခဲ့တဲ့ဧပြီလနောက်ပိုင်းကပျုံယမ်းမြို့မှာကွပ်မျက်ခံလိုက်ရတယ်လို့တောင်ကိုရီးယားမှာဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့လွတ်တော်ကော်မတီရဲ့တကပိတ်အစည်းအဝေးအတွင်းတောင်ကိုရီးယားထောက်လှမ်းရေးကလွတ်တော်အမတ်တွေကိုပြောလိုက်ပါတယ်မြောက်ကိုရီးယားရဲ့ထိပ်တန်းစစ်ဗိုလ်ချုပ်ကိုလေးမျိုးတနက်တီနဲ့ပြစ်ဒတ်ခဲ့တာဖြစ်ပြီးဒါကိုလူပေါင်းရာနဲ့ချီကြီးရှုခဲ့တယ်လို့သတင်းတွေကဆိုပါတယ်သစ္စာဖောက်မှုအမိန့်မနာခံမှုတွေအပြင်အထူးသဖြင့်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတက်ရောက်တဲ့စီးအခမ်းအနားမှာအိတ်ငိုက်ခဲ့တဲ့အတွက်ကြောင့်အခုလိုကွပ်မျက်လိုက်တာဖြစ်ပါတယ်။ဒါပြင်မာဝွန်ချွန်းအပါဝင်တခြားထိပ်တန်းတာဝန်ရှိသူ3ယောက်လည်းပဲကွပ်မျက်ခံခဲ့ရတယ်လို့နောင်ကိုရီးယားထောက်လှမ်းရေးဘက်ကပြောပါတယ်။မာဝွန်ချွန်းဟာမြောက်ကိုရီးယားရဲ့အခြေခံအဆောက်အအုံတစ်ကိုအဓိကပုံဖော်ပေးတဲ့သူဖြစ်ပြီးတော့ပျုံယမ်းမြို့မှာမနစ်ကဖွင့်တဲ့အပန်းဖြေအားကစားကွင်းဖွင့်ပွဲမှာကင်ဂျွန်အွန်းရဲ့ဘေးမှာရှိနေခဲ့သူဖြစ်ပါတယ်။2012ခုနှစ်ကကင်ဂျွန်အွန်းရဲ့ဖခင်ကွယ်လွန်ပြီးတဲ့နောက်သူအာဏာရလာချိန်ကစပြီးအစိုးရအတွင်းဖြုတ်ထုတ်သက်လုပ်နေတာတွေကဒါဟာနောက်ဆုံးလောက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားမှာဖြစ်နေတဲ့အခြေအနေတွေကိုတောင်ကိုရီးယားဘက်ကအနီးကပ်လေ့လာစောင့်ကြည့်နေတယ်လို့တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရလင်ပြောင်ချူးကပြောပါတယ
်။ Moon Jong-go볼 때는 북한은 이런 숙청성을 통해서 좀 공포 분위기를 조성을 해서 그 김정은 유일영도체계공과를
뭐고리아하꿈몇다리가뜻은퇴란자가온의체니리고판디비김정온의우리강상무고보비카이마라아옹롱니데루저노소야박가면바레 ဒါပေမဲ့အခုလိုထိတ်လန့်စရာကောင်းတဲ့နိုင်ငံရေးပုံစံကရေရှည်မှာမြောက်ကိုရီးယားရဲ့စနစ်အပေါ်ဘယ်လိုတက်ရောက်မှုတွေရှိလာမလဲဆိုတာကိုသတိထားစောင့်ကြည့်နေတယ်လို့သူကပြောပါတယ်။မြောက်ကိုရီးယားဟာအာဏာရှင်နိုင်ငံဖြစ်ပြီးသတင်းမီဒီယာတွေကိုတင်းတင်းကြပ်ကြပ်ချုပ်ကန်ထားတဲ့ပွင့်လင်းတဲ့လူအဖွဲ့အစည်းမဟုတ်တာကြောင့်တောင်ကိုရီးယားဘက်ကပြောနေတဲ့ကွန်မတီတွေကင်ဂျွန်အင်းအစိုးရထဲမှာအာဏာအားပြိုင်မှုတွေနဲ့မတိမငြိမ်ဖြစ်မှုတွေရှိမရှိဆိုတာကိုဆုံးဖြတ်နိုင်ဖို့အတွက်တော့တရားအတည်ပြုချက်ရဖို့ခက်ခဲပါတယ်။အခုမကြာသေးခင်ကဖြစ်ခဲ့တဲ့ဖြုတ်ထုတ်သက်လုပ်တာတွေဟာလက်လောအဖြစ်တော့ကင်ဂျွန်အင်းအာဏာခိုင်မာစေဖို့အတွက်အထောက်အကူဖြစ်စေမှာဖြစ်တယ်လို့ဆိုးမျိုးဒေါင်ကိုတက်ကတူကမြောက်ကိုရီးယားအရေးလေးလာသူပမောက်ခကင်မြောင်ဟွန်းကပြောပါတယ်
그과정에서실제북한의김정은체제가불안정하다이렇게보기는어려운것같고체제를자신의체제
를뒤피에တွင်기종의소야우부디민쟁ဖြစ်နေတယ်လို့တော့မြင်မှုခက်ပါလိမ့်မယ်ဒါပေမဲ့အခုလိုထိုင်းလန်ဒုံလုံးပွဲရာနီလန်းတွေကိုတုံးပြီးစစ်တပ်ပေါ်မှာ기종ရဲ့အာဏာတီဆောက်တယ်လို့တော့သတ်မှတ်လို့ရနိုင်ပါတယ
်ကာဝေးဝန်ကြီးကိုအခုလိုဖြုတ်ထုတ်သက်မလုပ်ခင်မှာမြောက်ကိုရီးယားခေါင်းဆောင်ရဲ့အနီးကပ်စည်းအကြံပေးဟာဗိုလ်ချုပ်ဟင်ယောင်ချိုးဖြစ်တယ်လို့ပါမောက်ခခင်ကပြောပါတယ်အခုနှစ်တွင်ထိတ်တန့်တာဝန်ရှိသူနောက်ထပ်15ယောက်ကိုလည်းကင်ဂျွန်ရဲ့ဩဇာအာဏာအပေါ်စိန်ခေါ်ရာကိုပြစ်ဒဏ်ပေးတဲ့အနေနဲ့ကွပ်မျက်ခဲ့တယ်လို့တောင်ကိုရီးယားထောင်လိုင်းအေဂျင်စီကပြီးခဲ့တဲ့သတင်းဘက်ကပြောပါတယ်။မြောက်ကိုရီးယားဆိုရသတင်းအေဂျင်စီရဲ့အဆိုအရတော့ပြီးခဲ့တဲ့2013ခုနှစ်မှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အိုဟာသူ့ရဲ့ဦးလေးဖြစ်သူဂျန်ဆောင်တိန်နဲ့သူနဲ့နှီးဆက်တဲ့တာဝန်ရှိသူတွေကိုအဆိုအရကိုဖြုတ်ချဖို့ကြံစီတယ်ဆိုပြီးတော့ကွပ်မျက်ခဲ့ပါတယ်ခင်ဗျာ။
ကိုရန်နိုင်တင်ပြတော်တော့ပါရှင် VOA ကနေတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ည9နာရီစီစဉ်မှာတော့သတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းဥကြောဇန္နာရဲ့မြန်မာအရေးသုံးသပ်ချက်နဲ့မြန်မာတခွင်စတဲ့စီစဉ်တွေကိုနားဆင်ကြရမှာပါဒီကနေ့ပုတ်ထုံးနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြာနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါအောင်ရှင်
မြစ်ထားလမ်းချော်တိမ်မော့ခဲ့တဲ့အမေရိကန်ရှေးမြောက်ဒေသကဖီလာဒယ်ဖီးယားမြို့ကိုပြည်တော်စုစုံစမ်းစစ်ဆေးရေးအရာရှိတွေရောက်ရှိလာခဲ့ပါပြီ။ဒီမြစ်ထားတိမ်မော့မှုကြောင့်လူ9ဦးထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီတန်းအရရခဲ့ပါရယ်။ခီးတဲ့143ဦးနဲ့ယထာအမှုရန်တွေတင်ဆောင်လာတဲ့ Amtrak ယထာဟာ Washington DC ကနေ New York မြို့ကိုသွားတဲ့လမ်းပေါ်မှာအင်္ဂါနေ့အနောက်ပိုင်းကလမ်းချော်ပြီးတိမ်မော့ခဲ့တာပါ။ပါကစ္စတန်နိုင်ငံကရာချီမြို့မှာဘတ်ကားတစ်စီးကိုတနက်သမားတွေတိုက်ခိုက်တာကြောင့်အမျိုးသမီး16ယောက်အပါအဝင်လူ43ယောက်ထဲမှနေသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေဟာလူနည်းစုရှီယာမွတ်စလင်တွေပါ။မော်တော်ဆိုင်ကယ်တွေနဲ့လူ6ယောက်ကဘတ်ကားကိုရုတ်တရက်တိုက်ခိုက်ပြီးတော့ကားပေါ်တက်ပြီးခီးတဲ့တွေကိုပစ်ခတ်တာလို့ပြည်နယ်ရဲတပ်ဖွဲ့စစ်ဆေးမှုချုပ်ကပြောဆိုပါတယ်။နီပေါ်နိုင်ငံမှာအင်္ဂါနေ့ကပြင်းအား 9.3 ရှိတဲ့ငလင်ကြီးလှုပ်ပြီးတဲ့နောက်ဒီကနေ့နောက်ဆက်တွဲငလင်တွေထပ်လှုပ်ပါတယ်ဒီမတိုင်ခင်သတင်း3ပတ်ကြာတုန်းကပြင်းအား 9.8 ငလင်ကြီးလှုပ်ခဲ့လို့လူပေါင်း 8,000 ကျော်သေဆုံးခဲ့ရပြီးတဲ့နောက်ကူညီကယ်ဆယ်ရေးလှုပ်သားတွေကစားရည်ရိတ်ခါအထောက်ပံ့တွေဖြန့်ဝေပေးဖို့ဆက်ပြီးစ조사နေကြတော့မှာပဲအင်္ဂါနေ့ကလှုပ်တဲ့ငလင်ကြောင့်လူ65ဦးသေဆုံးကြောင်းအတည်ပြုထားပြီးနောက်ထပ်200နီးပါးဒဏ်ရာရထားတယ်လို့နီပေါ်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်စစ်ဘဆိုင်ရာခန္ဓာတစ်ခုအတွင်းအိပ်ပျော်သွားခဲ့တဲ့ကာကွယ်ရေးဝန်ကြီးကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကကွန်မြူလိုက်တယ်လို့တောင်ကိုရီးယားမျိုးသားထောက်လိုင်းရေးအေဂျင်စီကပြောဆိုလိုက်ပါတယ်ဖျောင်ယောင်ချယ်ကိုဧပြီလ30ရက်နေ့ကလင်းရင်ပစ်ဆက်တဲ့နဲ့ပြစ်ခတ်တပ်ဖြတ်ခဲ့တာကိုမြောက်ကိုရီးယားအရာရှိယာနဲ့ချီးပြီးတော့ကြီးရှုခဲ့တယ်လို့တောင်ကိုရီးယားထောက်လိုင်းရေးအေဂျင်စီလက်တော့ညွှန်ကြားရေးမှူးကဗိုလ်တပ်ဦးနှင့်ရုံးကပြောဆိုလိုက်ပါတယ်ခင်ဗျာ
တဲ့ချင်းချုပ်ကိုခေါအောင်ကကြီးညာပေးခဲ့တာပါရှင်ဒီညနေစီစဉ်ထုတ်လုပ်ရင်းမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 71.25 ရောကနေအသံလွှင့်ပေးခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.